Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတယ်မနေ့ခင်းဖြစ်ပါသေးဗျာ Washington Bureau of View American တန်ကနေ2014ခုနှစ်ဇူလိုင်လ13ရက်တနင်္ဂနွေနေ့မနေ့ခင်းအစည်းအဝေးကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိတိုင်းတူမီတာ32 40နဲ့48တို့ကနေစတင်တန်လွှင့်နေပါပြီခင်ဗျာဒီမနေ့အတွက်အစည်းအဝေးမူကတော့ကျွန်တော်ရန်နိုင်ပ
ါကျွန်မကတော့ဆုမြတ်ပါပါရှင် Israel Palestine ပဋိပက္ခအဆုံးသတ်ကြဖို့အတွက်ခလသမကလုံခြုံရေးကောင်စီကတောင်းဆိုလိုက်ပါတယ်ကမ္ဘာပလာဘောလူပွဲတတိယနေရာကို Netherlands အသင်းက Ancient Brazil အသင်းကို 3-6 မရှိနဲ့နိုင်ပြီးတော့ရရှိသွားပါတယ်။ဒီလိုနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလှိုင်နဲ့အကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။သတင်းတွေနောက်ပိုင်းနောက်ဆင်ရမယ့်အထက်မှာတော့မြန်မာနိုင်ငံမှာ2015မှာကျင်းပမဲ့အထွေထွေရွေးကောက်ပွဲအတွက်မဲစင်းတွေစတင်ပြုစုနေပြီဖြစ်ပါတယ်။
တော့မဲစင်းစစ်တဲ့အခါကျတော့ဘာသာတွေ့လဲဆိုတော့အန်ကဲရဲ့အမျိုးသမီးနာမည်ဆိုရင်သူ့နာမည်ကဆူဆီတန်းတမဲဒီမှာဆူဆူတန့်ဆိုပြီးတော့မှားနေတယ်အဲ့တော့အဲ့ဒါလေးကိုအန်ကဲဒါပြင်ခွင့်ရတယ်နောက်တစ်ခါ
ရွေးကောက်ပွဲအတွက်မဲစင်းပြည်သူတွေနဲ့ပတ်သက်ပြီးတော့အလုံမျိုးနဲ့မှနေထိုင်သူတူဦးပြောသွားတာဖြစ်ပါတယ်ဒီအကြောင်းကိုမကြာခင်မှာနားဆင်ရမှာပါဒါပြင်ဒီကနေ့ညသကောင်ကျော်မှာကစားမဲ့2014ကမ္ဘာဖလားနောက်ဆုံးဖိုင်နယ်ပွဲကျူ3သက်ချက်ကိုလည်းတင်ဆက်ပေးသွားမှာဖြစ်တယ်လို့နောက်ပိုင်းမှာတော့ဥအောင်ခင်စီစဉ်တင်ဆက်တဲ့မျက်မှောက်ရေးရာ3သက်ချက်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေနဲ့အတူအစီအစဉ်ဒုတိယပိုင်းမှာတော့စနေညဓာတ်ရိုက်လီလိုင်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီအကြောင်းတွေမပြောခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုဇော်ဝင်းလိုင်းတို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
Israel Palestine ပဋိပက္ခအဆုံးသတ်ကြဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကတောင်းဆိုလိုက်ပါတယ်ဂါဇာဒေသမှာအစ္စရေးတို့က9ရက်မြောက်အဖြစ်စနေနေ့တုန်းက၄ကြောင်းတိုက်ခိုက်မှုလုပ်နေချိန်မှာပဲလုံခြုံရေးကောင်စီကအခုလိုတောင်းဆိုခဲ့တာပါစနေနေ့ကထုတ်ပြန်ခဲ့တဲ့ကြေညာချက်ထဲမှာအကြမ်းဖက်မှုတွေဆက်မဖြစ်အောင်လုပ်ကြဖို့ပြန်လည်တည်ငြိမ်အောင်လုပ်ကြဖို့နဲ့2012ခုနှစ်ကအီဂျစ်ကဂျားဝင်ညှိနှိုင်းပေးထားတဲ့အပြစ်အခက်ရစဲရေးကိုနှစ်ဖက်လုံးပြန်ပြီးတော့လိုက်နာကြဖို့အတွက်လုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံကတောင်းဆိုထားပါတယ်အစ္စရေးပါလက်စတိုင်းပြည်ပခန့်နဲ့ပတ်သက်လို့သဘောထားကွဲမှုတွေရှိခဲ့တဲ့လုံခြုံရေးကောင်စီကြားမှာအခုဖြစ်နေတဲ့အခြေအနေကိုထိန်းသိမ်းကြဖို့အတွက်ဒီပထမဆုံးအချိန်တရားဝင်ပြောကြားခဲ့တာလည်းဖြစ်ပါတယ်အစ္စရေးတို့ရဲ့တိုက်ခိုက်မှုကြောင့်တေဆုံးသူ130လောက်အထိရှိသွားပြီလို့ပါလက်စတိုင်းတာဝန်ရှိသူတွေကစနေနေ့ကပြောကြားပါဗျ။အစ္စရေးတို့ဘက်ကတော့ဒီဟာမတ်စ်အဖွဲ့နဲ့တခြားစစ်သွေးကြောအဖွဲ့တွေအတွက်မဟာဗျူဟာကျတယ်လို့ယုံကြည်ရတဲ့နေရာတွေအပေါ်လေကြောင်းကနေဆက်လက်တိုက်ခိုက်နေပါဗျ။လေကြောင်းကနေတိုက်ခိုက်မှုတွေကြောင့်တေဆုံးသူအများစုဟာအရက်သားတွေဖြစ်တယ်လို့ဂါဇာကလာတဲ့သတင်းတွေကလည်းပြောပါဗျ။ဂါဇာဘက်ကပြန်ပစ်တဲ့ rocket ဒုံးလက်နက်တွေကြောင့်အစ္စရေးဘက်ကနက်တီဗော့မျိုးကအိမ်တလုံးပျက်စီးခဲ့ပါတယ်။ဟာမတ်စ်အဖွဲ့နဲ့တခြားစစ်သွေးကြောအဖွဲ့တွေကအစ္စရေးဘက်ကိုယာနဲ့ချီတဲ့ rocket ဒုံးလက်နက်တွေနဲ့ပစ်ခတ်ခဲ့ပါတယ်။အစ္စရေးကဒုံးလက်နက်တွေကိုကြားဖြတ်ဖျက်ဆီးနိုင်တဲ့စနစ်ကြောင့်သေဆုံးသူမရှိဘူးလို့အစ္စရေးဘက်ကပြောပါတယ်ရှင်
။အာဖဂန်နစ္စတန်သမ္မတရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်နေကြတဲ့ကိုယ်စားလှယ်လောက်နှစ်ယောက်စလုံးကမဲတွေကိုပြန်လည်စစ်ဆေးတာကိုစောင့်ဆိုင်းပြီးထွက်လာတဲ့အဖြစ်ကိုလက်ခံဖို့သဘောတူခဲ့ကြတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။တနင်္ဂနွေလုံးမှာပြေးခဲ့ကြတဲ့မဲတပြားတိုင်းကိုလာမယ့်24နှစ်အတွင်းကာဘူးမြို့မှာစတင်စစ်ဆေးသွားတော့မှာဖြစ်တဲ့အကြောင်းကိုယ်စားလှယ်လောက်နှစ်ယောက်ဖြစ်ကြတဲ့အဗ်ဒူလာအဗ်ဒူလာအရှရဖ်ဂါနီတို့နဲ့တွေ့ဆုံပြီးစနေနေ့ကအဝန်ကြီးကယ်ရီကပြောကြားလိုက်တာပါ။ကုလသမဂ္ဂရဲ့အဆိုပြုချက်အရမဲပြားတွေကိုစစ်ဆေးသွားမှာဖြစ်ပြီးတိုင်းပြည်နယ်အနက်မှာရှိနေကြတဲ့မဲပြားတွေကိုတော့အာဖဂန်နိုင်ငံမှာရှိနေတဲ့ ISF နိုင်ငံတကာလူညိုရေးတပ်ဖွဲ့တွေကတယ်လာပေးမှာဖြစ်ပါတယ်။မဲပြားတွေစစ်ဆေးပြီးစီးဖို့အတွက်သတင်းပတ်အနေငယ်ကြားနိုင်တယ်လို့ဝန်ကြီးကယ်ရီကပြောပါတယ်။မဲပြားတွေပြန်လည်စစ်ဆေးနေတဲ့အချိန်ပိုမှာကြာမှာဖြစ်တဲ့အတွက်ကြောင့်သမရကျန်းစစ်စာချင်းစုပွဲကိုရက်ရွှေဆိုင်ပေးဖို့လက်ရှိသမရဟာမစ်ခါဆိုင်ကလည်းသဘောတူခဲ့တဲ့အကြောင်းဝန်ကြီးကယ်ရီကပြောပါတယ်။အနိုင်ရတဲ့ကိုယ်စားလှယ်လောင်းနေအနေနဲ့သမရဖြစ်လာပြီးညီညွတ်ရေးအစိုးရကိုချက်ချင်းဖွဲ့စည်းမှာဖြစ်ကြောင်းကိုယ်စားလှယ်လောင်းနေအောင်စလုံးကပြောပါတယ်
။အီရတ်နိုင်ငံဘက်ဂတ်မြို့တော်တွေကဒီတိုက်ခန်းတွဲအစအဦးတစ်ခုကိုတနက်သမားတွေဝင်ရောက်ပစ်ခတ်ခဲ့လို့29ယောက်ထဲမှနေသေဆုံးခဲ့ပါတယ်။အများစုကအမျိုးသမီးတွေဖြစ်ကြပါတယ်။အစာဦးတစ်ခုလုံးအလောင်းတွေပြန်ကျဲနေပြီးတော့လှေကားတွေမှာသွေးကြောင်းစီးနေတာကိုအီရတ်ရဲတပ်ဖွဲ့ကတွေ့ခဲ့ရပါတယ်။ဘယ်သူတွေကဘာကြောင့်ပြစ်ခတ်သွားသလဲဆိုတာကိုတော့အခုချိန်ထိမသိရသေးပါဘူး။ပြီးခဲ့တဲ့လအတွင်းမှာလည်းဒီအကျဉ်းသား255ယောက်ကိုဒီဥပဒေနဲ့မညီညွတ်ပဲကွပ်မြောက်ခဲ့တယ်လို့ Human Rights Watch အဖွဲ့ကဒီအီရတ်လုံခြုံရေးတပ်ဖွဲ့တွေနဲ့အစိုးရနဲ့ပတ်သက်နေတဲ့ပြည်သူ့စစ်အဖွဲ့တွေကိုစနေနေ့ကပဲဆွဆွဲခဲ့ပါတယ်။ဂျူလ9ရက်နေ့ကဒီအီရတ်မြို့နယ်ခြေရွာ6ခုမှာတပ်ဖြတ်မှုတွေဖြစ်ခဲ့တာလို့ HRW အဖွဲ့ကပြောပါတယ်။အီရတ်အစိုးရကိုဖြုတ်ချဖို့ကြိုးစားနေတဲ့ဒီအစွန်းရောက်လက်နက်ကိုင်အဖွဲ့တွေလက်ကနေလွတ်အောင်ထွက်ပြေးခဲ့ကြတဲ့ဆူနီမွတ်စလင်အကျဉ်းသားအများစုကွပ်မျက်ခံခဲ့ရတာဖြစ်တယ်လို့ HRW အဖွဲ့ကဆိုပါတယ်။အသက်ခံခဲ့ရသူ၈ယောက်ထက်မနည်းဟာလဲ၁၈နှစ်အောက်တွေဖြစ်ပါတယ်။ တနင်္ဂနွေနေ့ကျင်းပမဲ့လွှတ်တော်ကိုဒီလွှတ်တော်အမတ်အားလုံးတက်ရောက်ကြဖို့အတွက်ကိုလည်းအီရတ်ဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကတိုက်တွန်းထားပါတယ်။အီရတ်မှာအစိုးရအသင်းမဖွင့်နိုင်ရင်ဒီထက်ဆိုးတဲ့အခြေအနေကြောက်ရွံ့သွားလိမ့်မယ်လို့သူကသတိပေးခဲ့ပါတယ်ရှင
်။ View American တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိ9.24kHz 12.3 9.32kHz 32.95 9.39kHz 95ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီနေ့ကနေ့မနေ့ဖက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။မြန်မာဒုတိယသမ္မတဒေါက်တာဆိုင်းမောက်ခန်းဟာစင်ကာပူနိုင်ငံကိုတနင်္ဂနွေနေ့ကနေကြာသပတေးနေ့အထိ9ရက်ကြာခရီးထွက်မှာဖြစ်ပါတယ်။ဒုသမ္မတဒေါက်တာဆိုင်းမောက်ခန်းနဲ့အတူနိုင်ငံသားရေးဒုတိယဝန်ကြီးဦးတင်ဦးလွင်ပညာရေးဒုတိယဝန်ကြီးဒေါက်တာဇော်မင်းအောင်နဲ့ကျန်းမာရေးဒုတိယဝန်ကြီးဒေါက်တာဒေါ်သိန်းသိန်းထေးတို့လာရောက်မှာဖြစ်တယ်လို့စင်ကာပူနိုင်ငံသားရေးဌာနကသတင်းထုတ်ပြန်ပါတယ်။ခရီးစဉ်အတွင်းမှာဒုသမ္မတဟာစင်ကာပူသမ္မတတိုနီတန်းဝန်ကြီးချုပ်လီရှန်လုံဂုံနုဆောင်ကြီးတန်းဝန်ကြီးကိုချောက်တောင်တို့နဲ့တွေ့ဆုံမှာဖြစ်ပါတယ်။ဒုသမ္မတဒေါက်တာဆိုင်းမောက်ခန်းနဲ့အဖွဲ့ကိုဒီကျန်းမာရေးဝန်ကြီးဌာနပညာရေးဝန်ကြီးဌာနရင်ကျင်းမှုလူမှုအတိုင်းဝိုင်းနဲ့လူငယ်ရေးရာဝန်ကြီးဌာနတခါဒီအဂတိလိုက်စားမှုစုံစမ်းဖော်ထုတ်ရေးဘူရိုတို့ရဲ့လုပ်ငန်းဆောင်ရွက်မှုတွေအကြောင်းကိုရှင်းပြမှာဖြစ်တယ်လို့စင်ကာပူနိုင်ငံသားရေးဌာနကပြောပါတယ်။မြန်မာဒုသမ္မတဒေါက်တာဆိုင်းမောက်ခန်းကိုစင်ကာပူနိုင်ငံရဲ့ဒုတိယဝန်ကြီးချုပ်လည်းဖြစ်ဖြစ်ရဲရေးနဲ့အမျိုးသားလုံခြုံရေးဆိုင်ရာညှိနှိုင်းရေးဝန်ကြီးလည်းဖြစ်တဲ့တယောချီဟင်းယန်းကဖိတ်ကြားခဲ့တာဖြစ်ပါတယ်ရှင်။
ယူကရိန်းနိုင်ငံကရုရှားလိုလာတဲ့ခွဲထွက်ရေးအဖွဲ့ခေါင်းဆောင်အလက်ဇန်ဒရာဘိုရိုဒိုင်းအပါအဝင်တခြားခွဲထွက်ရေးသဘုံခေါင်းဆောင်12ဦးအပေါ် EU ဥရောပသမဂ္ဂကပိတ်ဆို့အရေးယူမှုတွေချမှတ်လိုက်ပါတယ်။သဘုံအဖွဲ့တွေဟာသူတို့ဒေသကိုလွတ်လပ်တဲ့ဒေသအဖြစ်ကြီးညာခဲ့ပြီးယူကရိန်းအစိုးရကိုတိုက်ခိုက်နေခဲ့ကြတာဖြစ်ပါတယ်။ခွဲထွက်ရေးသဘုံအဖွဲ့ခေါင်းဆောင်ဘိုရိုဒိုင်းဟာရုရှားနိုင်ငံသားဖြစ်ပြီးယူကရိန်းနိုင်ငံအရှေ့ပိုင်းကဒွန်းညက်စ်ဒေသရဲ့ဝန်ကြီးချုပ်ဖြစ်ကြောင်းကြီးညာထားသူဖြစ်ပါတယ်။ယူကရိန်းနိုင်ငံအတွင်းမှာဖြစ်ပေါ်နေတဲ့ပြည်ပခနဲ့ဆက်နွယ်နေသူတွေနဲ့စီးပွားရေးလုပ်ငန်းအများအပြားကိုလည်း EU ကပိတ်ဆို့အရေးယူမှုတွေချမှတ်ထားပြီးဖြစ်ပါတယ်။ဒီတော့တွင်လက်နက်ကြီးတွေနဲ့ညပိုင်းမှာပြုလုပ်ခဲ့တဲ့တိုက်ခိုက်မှုတွေကြောင့်လူနေတိုက်ခန်းအများအပြားပျက်စီးသွားခဲ့ပြီးအနည်းဆုံးလူ၄ဦးလည်းသေဆုံးသွားတယ်လို့ဒွန်းညက်စ်ဒေသအရေးပေါ်ကယ်ဆယ်ရေးအဖွဲ့အရာရှိတွေကပြောပါတယ်။အဲ့ဒီအမြောက်တင်တဲ့တိုက်ခိုက်မှုကိုဘယ်သူပြုလုပ်တယ်ဆိုတာကိုယ်ကိုယ်ပြောပြမသိရသေးပေမဲ့အဲ့ဒီဒေသမှာရှိနေတဲ့သဘုံအဖွဲ့တွေကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်နေတယ်လို့ဆိုပါတယ်။
လျှို့ဝှက်ထောက်လန်းတဲ့ကိစ္စကြောင့်ဂျာမနီနိုင်ငံနဲ့အမေရိကန်နိုင်ငံကြားမှယုံကြည်မှုပြပြရတဲ့ကိစ္စကိုကြည့်ရင်ထောက်လန်းရေးဌာနတွေရဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးတော့ဒီနားလည်မှုတွေဟာအခြေခံအဖြစ်ကွဲပြားနေတယ်ဆိုတာပြသနေတယ်လို့ဂျာမနီဝန်ကြီးချုပ်အန်ဂလာမာခဲလ်ကပြောကြားလိုက်ပါတယ်။အမေရိကန်အနေနဲ့ထောက်လန်းမှုလုပ်တဲ့အမှုအကျင့်တွေကိုပြင်သစ်ပြီလို့ CDF ရုပ်သံဌာနကိုဂျာမနီဝန်ကြီးချုပ်ကစနေနေ့ကပြောကြားခဲ့တာပါ။"ကျမတို့ဟာစစ်အေးစစ်ကာလမှနေထိုင်နေကြတာလည်းမဟုတ်တော့ဘူး"လို့သူကဆိုခဲ့ပါတယ်။ဂျာမနီအစိုးရတာဝန်ရှိသူ၂ယောက်ဟာအမေရိကန် CIA ထောက်လှမ်းရေးဌာနအတွက်လျှို့ဝှက်ထောက်လှမ်းပေးနေတဲ့ဆိုတဲ့ကိစ္စပေါ်ထွက်ခဲ့ပြီးတဲ့နောက်မှာဗာလီအမေရိကန်တန်ယုံကထိတ်တန့်ထောက်လှမ်းရေးအရာရှိကိုဂျာမနီကကြာသပတေးနေ့ကနိုင်ငံထဲကနေထွက်သွားခိုင်းခဲ့ပါတယ်။အမေရိကန်အစိုးရကဂျာမနီအစိုးရအပေါ်လျှို့ဝှက်ထောက်လှမ်းနေတယ်ဆိုတဲ့ကိစ္စနဲ့ပတ်သက်လို့အမေရိကန်အစိုးရဘက်ကတစုံတရာထုတ်ဖော်ပြောခြင်းမရှိပါဘူး။အမေရိကန်ဟာဂျာမနီနိုင်ငံနဲ့ဆက်ဆံရေးကိုတန်ဖိုးထားပါတယ်လို့အိမ်ပြူရောပြောခွင့်ရသူဂျော့ချ်အာနက်စ်ကတောက်ချနေတုန်းကပြောကြားခဲ့ပါတယ်။
2014ခုနှစ်ကမ္ဘာဖလားဘောလုံးပြိုင်ပွဲတတိယလူပွဲကိုဘရာဇီးနဲ့နယ်သာလန်အသင်းတို့စနေနေ့ကကစားကြတာမှာအင်ရှင်ဘရာဇီးအသင်းကနယ်သာလန်အသင်းကို3-0ဂိုးမရှိနဲ့မရှိမလားရှုံးနေသွားခဲ့ပါတယ်။ဒါဟာအင်ရှင်ဘရာဇီးအသင်းအနေနဲ့ဒုတိယအကြိမ်မြောက်အရှုံးကြီးရှုံးရခြင်းလည်းဖြစ်ပါတယ်။ဘရာဇီးလျားမြို့မှာကျင်းပတဲ့ပွဲစဉ်အတွင်းတကွင်းလုံးဘရာဇီးပြည်သက်တွေနဲ့ပြည်နေခဲ့ပေမဲ့နယ်သာလန်အသင်းကရော့ဗင်ဗန်ပါစီနဲ့ဒေးလီဘလိုင်းတို့ကအစောပိုင်းမှာကတည်းကတကိုးစီသွင်းပြီး2-0ဂိုးမရှိနဲ့ဥဆောင်နေခဲ့တာကြောင့်ဘရာဇီးအသင်းအတွက်စိတ်ဓာတ်ကျစရာဖြစ်သွားစေခဲ့ပါတယ်။နယ်သာလန်အတွက်တတိယနဲ့နောက်ဆုံးဂိုးကိုတော့ဂျော့ဂျီနီယိုဝိုင်လန်ဒမ်ကပွဲပြီးကနေမှသွင်းပေးခဲ့တာဖြစ်ပါတယ်။အခုကမ္ဘာဖလားပြိုင်ပွဲမှာချန်ပီယံဖြစ်မယ်လို့ခန့်မှန်းထားတဲ့အင်ရှင်ဘရာဇီးအသင်းဟာဂျာမနီနဲ့ကစားတဲ့ဆင်မီဖိုင်နယ်ပွဲမှာလည်း2-0နဲ့အပြတ်အသတ်ရှုံးနေသွားခဲ့တာဖြစ်ပါတယ်။နယ်သာလန်အတွက်ပထမဂိုးကိုတော့ဗန်ပါစီကပွဲစပြီး3မိနစ်အကြာမှာပယ်နယ်တီကန်သွင်းပြီးရယူပစ်လိုက်တာဖြစ်ပါတယ်။ဘရာဇီးနောက်တန်းလူအသင်းကပ္ပတိန်တီယာဂိုဆီလ်ဗာကအိုင်ယန်ရော့ဘင်ကိုပယ်နယ်တီဝိုင်းအပြင်ဘက်မှာလက်နဲ့ဆွဲချလိုက်တာဖြစ်ပေမဲ့လည်းကွင်းလယ်တန်းလူကြီးကပယ်နယ်တီပေးလိုက်တာဖြစ်ပါတယ်။ပွဲချိန်18မိနစ်အကြာဘရာဇီးအသင်းကဒေးဗစ်လူးဝစ်ကကောင်းတဲ့တက်ထုတ်ပေးလိုက်တဲ့ဘောလုံးဟာဂိုးရှိအစင်းသင်းရှိနေတဲ့နယ်သာလန်ကစားသမားဒေးလီဘလိုင်းခြေထဲရောက်သွားပြီးဂိုးတွေကိုအလဲတကူကန်သွင်းလိုက်တာကြောင့်တတိယကိုရရှိဒုတိယကိုရရှိသွားတာဖြစ်ပါတယ်။ဘရာဇီးဘက်ကဂိုးပြန်သွင်းနိုင်မှုစူးစမ်းခဲ့ပေမဲ့လည်းတကိုးမှသွင်းနိုင်ခြင်းမရှိပါဘူး။
ဒီနေ့ကုန်ချိန်မှာတောင်ဆူဒန်နိုင်ငံကနေပြီးတော့ထွက်ပြေးကြမဲ့ဒုက္ခသည်ပေါင်း9သိန်းကျော်ရှိလိမ့်မယ်လို့ဒုက္ခကုလသမဂ္ဂဒုက္ခသည်များအေဂျင်စီကပြောပါတယ်ဒီအရေးအတွက်ဟာဆိုရင်ဒီလွန်ခဲ့တဲ့လအနည်းငယ်ကခန့်မှန်းထားတဲ့အရေးအတွက်ထက်ကိုနှစ်ဆတိုးလာတာပါဒုက္ခသည်တွေကိုကူညီဖို့ဒေါ်လာတန်650လိုအပ်တယ်လို့ UNHCR ကပြောပါတယ်ဆူဒန်သမ္မတဆီလ်ဗာခီးယားနဲ့ဒုသမ္မတဟန်ရီယက်မရှားတို့အပေါ်ထောက်ခံသူတွေကြားဒီဇင်ဘာလကစတင်တိုက်ခိုက်ခဲ့ကြခြင်းတွေကဆိုရင်ဒုက္ခသည်တွေဟာဘေးလွတ်ရာကိုထွက်ပြေးနေကြပါတယ်သေဆုံးသူဟာလည်းသသောင်းထက်မနည်းရှိသွားပါပြီရှင
်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုဇော်ဝင်းနိုင်တို့ကကြီးညာပြီးသွားကြတာဖြစ်ပါတယ်အခုကဆက်ပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာပါအရင်ဆုံးတော့2015ရွေးကောက်ပွဲအတွက်ဘာတွေလုပ်နေကြပြီဆိုတာကိုအရင်ပြောပြချင်ပါတယ်2015အထွေထွေရွေးကောက်ပွဲအတွက်မဲဆန္ဒရှင်စည်ရင်စတင်ပြုစုနေပါပြီပနမအဖြစ်တော့ရန်ကုန်တိုင်းအလုံမြို့နယ်မှာစတင်လိုက်တာဖြစ်ပါတယ်မဲဆန္ဒရှင်စည်ရင်ပြုစုတာကို15ရက်အတွင်းအပြီးလှုပ်ဆောင်သွားမှာဖြစ်တယ်လို့ရွေးကောက်ပွဲကျင်းပရေးကော်မတီကဆိုပါတယ်အလုံမျိုးနဲ့အတွင်းကမဲဆန္ဒရှင်စည်ရင်ကောက်ယူနေမှုအခြေအနေနဲ့ပြည်သူတွေပါဝင်မှုဘယ်လိုရှိလဲဆိုတာတွေကိုတော့မတ်သိင်္ဂီထိုက်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
လာမယ့်2015ရွေးကောက်ပွဲအတွက်မဲဆန္ဒရှင်စည်ရင်တွေကိုစတင်ပြုစုနေတာမှာရန်ကုန်တိုင်းအလုံမျိုးနယ်မှာဒီသတင်းပါပုတ်ထူးဦးနေကစတင်ခဲ့ပါတယ်နောက်ထပ်ဗေဒိတာတွေမှာမဲဆန္ဒရှင်စင်းဆက်ပြီးတော့ပြုစုမယ်ဆိုတာကိုတော့တရားဝင်သတင်းထုတ်ပြန်တာမရှိသေးပါဘူးမြမရွေးကောက်ပွဲဥပဒေအရမြို့နယ်တစ်ခုအတွင်းမှာရပ်ပေါင်း180ကျော်နေထိုင်ပြီးသူတွေအဲ့ဒီမြို့နယ်အတွင်းမှာမဲပေးခွင့်ရရမှာဖြစ်ပါတယ်မဲဆန္ဒရှင်စင်းပြုစုတာတွေကိုရန်ကုန်တိုင်းအလုံမြို့နယ်မှာစတင်ကောက်ယူရတာနဲ့ပတ်သက်လို့လည်းအလုံမြို့နယ်ရွေးကောက်ပွဲကျင်းပရေးကော်မရှင်ရဲ့အတွင်းရေးမှူးဦးခင်မောင်စောကအခုလိုပြောပါတယ်
အလုံးကတော့ရွှေပြောင်းအလုံသမားတွေများတယ်ရွှေပြောင်းတဲ့လူတွေများတဲ့အတွက်အဖြေလေးတစ်ခုရအောင်ဆိုပြီးတော့စမ်းသပ်တဲ့နေဒီမှာဆောင်ရွက်တာဖြစ်ပ
ါမြို့နယ်အတွင်းနေထိုင်သူတွေကိုမဲဆန္ဒရှင်စီးရင်မှာထည့်သွင်းထားတဲ့ကိုယ့်ရဲ့ကိုယ်ရေးအချက်အလက်တွေမှန်မှန်မှန်လာရောက်စစ်ဆေးကြဖို့နဲ့ရွေးကောက်ပွဲအသိပညာပေးအဖြစ်နဲ့အိမ်တွေမှာလည်းကြော်ညာစာရွက်တွေလာပြီးကတ်ထားတယ်လို့အလုံးဒေသခံတဦးကပြောပြပါတယ်အလုံးမျိုးနဲ့တခုတည်းမှာတင်ဆနာမဲပြပိုင်권ရှိသူ 35,534 ယောက်ရှိတယ်လို့အလုံးမျိုးနဲ့ရက်ွက်အုပ်ချုပ်ရေးယုံကပြောပါတယ်ဒါပေမဲ့ရွေးကောက်ပွဲကော်မရှင်ရဲ့မဲဆန္ဒစည်းရင်းမှာအလွဲအချော်တွေကတော့အတော်ရှိနေတယ်လို့ပြောသူကတော့ရက်ွက်ကော်မတီရဲ့အကြီးအကဲဦးမောင်မောင်ပါ
ဟောမဲစင်းစစ်တဲ့အခါကျတော့ဘာသာတွေ့လဲဆိုတော့အန်ကဲရဲ့အမျိုးသမီးအမျိုးသမီးနာမည်ဆိုရင်သူ့နာမည်ကဆူဆီတန်းတမဲဒီမှာဆူဆီတန်းဆိုပြီးတော့မှားနေတယ်အဲ့တော့အဲ့ဒါလေးကိုအန်ကဲဒါပြင်ခွင့်ရတယ်နောက်တစ်ခါအန်ကဲရဲ့ဒိတ်တော့ဘတ်အန်ကဲရဲ့ဒိတ်တော့ဘတ်ကလည်းမှားနေတယ်အဲ့တော့ဒီမှာခုဒါပြင်ခွင့်ရတယ
်လာမယ့်ရွေးကောက်ပွဲအတွက်ပြည်သူတွေကခေါင်းဆောင်ကောင်းတယောက်စိတ်ကြက်ရွေးချယ်နိုင်မလားဆိုတဲ့အပေါ်မှာတော့အတော်လေးစိတ်ဓာတ်တက်ကြွနေကြပါတယ်2015ရွေးကောက်ပွဲမှာမဲထွက်ဖို့အတွက်အတော်လေးစိတ်ဝင်စားနေသူဒေါ်မီဝင်းကတော့အခုလိုပြောပြပါတယ
်ဟုတ်တယ်ခေါင်းဆောင်ကောင်းလိုတာပေါ့ဒါရွေးချယ်တင်တာပေါ့နော်ဒါလိုပဲပြင်ဆင်ထားတာပေါ့အကုန်လုံးကမဲဆန္ဒပေးရမှာမို့
ကျင်းပမယ်လို့ပြောဆိုထားတဲ့2015ရွေးကောက်ပွဲကတော့ကျင်းပဖို့တစ်နှစ်တောင်မလိုတော့ပါဘူးဒီအချိန်မှာပဲလွှတ်တော်အတွင်းမှာတော့မဲများစုရသူကလွှတ်တော်အမှတ်ဖြစ်မဲ့စနစ်ကနေအချိုးကြာကိုစားပြုစနစ်နဲ့လွှတ်တော်အမှတ်ဒီကိုရွေးချယ်ဖို့အတည်ပြုလိုက်တာအပါအဝင်ရွေးကောက်ပွဲကျင်းပရေးကော်မရှင်နဲ့နိုင်ငံရေးပါတီတွေချာမှာတော့မဲဆွယ်စည်းရုံးမှုကိစ္စနဲ့ပတ်သက်ပြီးတော့ညှိနှိုင်းမှုတွေလုပ်နေရပြီးဒီလနှစ်ရည်နေတုန်းကလည်းရွေးကောက်ပွဲကျင်းပရေးကော်မရှင်ကရွေးကောက်ပွဲမွေးဆွဲစည်းရုံးမှုမူကြမ်းတရက်ကိုနိုင်ငံရေးပါတီတွေကိုဖြန့်ဝေပေးထားပြီးဖြစ်ပါရဲ့ရှင်
2015ရွေးကောက်ပွဲအတွက်မဲဆင်းစတင်ပြုစုနေတာနဲ့ပတ်သက်ပြီးတော့မတ်သိင်္ဂီထိုင်ပြောပြသွားတာပါအခုတခါတော့ကမ္ဘာဖလားဘောလုံးပွဲဘက်ကိုအလဲပေးကြပါတယ်2014ကမ္ဘာဖလားဘောလုံးပွဲရဲ့နောက်ဆုံးဖိုင်နယ်ကိုဂျာမနီနဲ့အာဂျင်တီးနားတို့ဘရာဇီးလ်နိုင်ငံမှာဇူလိုင်လ13ရက်မြန်မာစံတော်ချိန်ဒီကနေ့ညသကောင်ကျော်မှာပိုလူကြတော့မှာဖြစ်ပါတယ်ဒီနှစ်သင်းဟာ1986နဲ့1990ကမ္ဘာဖလားဖိုင်နယ်တွေမှာနှစ်ကြိမ်တွေ့ပူးပြီးတော့ဒါဟာတတိယအကြိမ်ဖိုင်နယ်မှာတွေ့ကြတာပါဆိုတော့ပြိုင်ဘက်နှစ်သင်းဒီတစ်ကြိမ်မှာဘယ်အသင်းကအောင်ပွဲခံမှာပါလဲဒီပွဲနဲ့ပတ်သက်ပြီးတော့နောက်ဆုံးအခြေအနေတွေအပါအဝင်ဒီပွဲအပေါ်ကြွမ်းကျင်သူတွေရဲ့အမြင်ကိုပြောပြပေးမှာဖြစ်ပါတယ်ခင်ဗျာဘရာဇီးလ်နိုင်ငံရီယိုဒီဂျနေရိုမြို့ကနာမည်ကြီးမာရာကနာခွင်းမှာကစားမဲ့2014ကမ္ဘာဖလားနောက်ဆုံးဖိုင်နယ်ကိုဂျာမနီနဲ့အာဂျင်တီးနားတို့ပိုလူကြမှာပါဒီပွဲမှာတကမ္ဘာလုံးရဲ့အာရုံကတော့မက်ဆီကပဲအာဂျင်တီးနားအတွက်ကမ္ဘာဖလားယူပေးနိုင်မလားဆိုတာနဲ့ဂျာမနီအနေနဲ့တောင်အာဖရိကမြေမှာအောင်ပွဲခံမလားဆိုတာပါအာဂျင်တီးနားကတော့ကမ္ဘာကျော်ဘောလုံးသမားမက်ဆီကိုအားပြုပြီးကစားပြီးတော့ဒါဟာမက်ဆီအတွက်လည်းပထမဆုံးကမ္ဘာဖလားဖိုင်နယ်ပါ ်မက်ဆီယာအုပ်စုဘွဲတုန်းကလေးကိုသွင်းခဲ့ပေမဲ့ဒီနောက်ပိုင်းမှာတော့ပရိသတ်တွေမျောမှန်းထားသလောက်ခြေစွမ်းမပြနိုင်ပဲဖြစ်ခဲ့ပြီးတော့မက်ဆီယာပွဲပန်းနေတယ်လို့လည်းသူဖခင်ကပြောလိုက်ပါတယ်ဘလုံးဝေပန်သူအင်္ဂလန်တိုက်စစ်မှုအောင် Gary Lineker ကတော့အာဂျင်တီးနားကမ္ဘာဖလားရဖို့ဆိုရင်မက်ဆီအနေနဲ့ဒီထက်ပိုပြီးခြေစွမ်းပြနိုင်ဖို့လိုတယ်ဆိုပြီးတော့သုံးသပ်ထားပါတယ်ဒါမဲ့လည်းဂျာမနီနီးပြယာကင်လိုကတော့အာဂျင်တီးနားအသင်းမှာလီယိုနယ်မက်ဆီတယောက်တည်းရှိတာမဟုတ်ပဲတိုက်စစ်မှုကောင်းတဲ့အများကြီးရှိတယ်ဆိုပြီးတော့ထောက်ပြထားပါတယ
် Higuain Di Maria möglicherweise und Aquero und so weiter
ဒီကမက်ဆီတယောက်တည်းကိုအားကိုးနေတာမဟုတ်ပါဘူး Higuain Di Maria Aquero တို့လည်းရှိပါတယ်မက်ဆီကပွဲကိုအဆုံးဖြတ်ပေးနိုင်တယ်ဆိုတာဟုတ်ပါတယ်ဒါပေမဲ့ဒီအသင်းကမက်ဆီတယောက်တည်းမဟုတ်ပါဘူး
အုပ်စုမှာတော့အာဂျင်တီးနားခံစစ်ကအားနည်းချက်တွေရှိပေမဲ့နောက်ပိုင်းမှာတော့ပိုကောင်းလာတာကိုတွေ့ရပါတယ်ဒီဘက်မှာဂျာမနီဘက်ကလူစုံပါလာဖို့ရှိပြီးတော့အာဂျင်တီးနားဘက်ကတော့အားထားရတဲ့တောင်ပန်တိုက်စစ်မှုဒေမာရီယာပါမပါဆိုတာမသေးကြပဲဖြစ်နေပါတယ်ဒီနှစ်သင်းရဲ့လက်ရှိအနေအထားပေါ်မှာမြန်မာလည်းရွေးစင်ဘောလုံးသမားဟောင်းဦးမျိုးဝင်းညွတ်သုံးသက်တာကတော့
လက်ရှိအနေအထားအရစိတ်တက်အရရောကစားကွက်အရရောဂိုးသွင်းပါနတ်မှုအရရောပြောမယ်ဆိုရင်ရှေ့တန်းကတော့ညှိနေတယ်အလေဒန်းမှာဂျာမနီကနည်းနည်းတော့ပါမယ်။ဘာကြောင့်လဲဆိုတော့အလေဒန်းမှာဒီမာရီယိုကနာနေတော့ကြည့်ရတာကစားနိုင်မဲ့ပုံမပေါ်ဘူး။သူမဆက်ကြွတာနာသွားတယ်ပြောတယ်။ဒါခါနောက်တန်းကိုကြည့်မယ်ဆိုရင်ဂျာမန်ကပုံပြီးတော့တပ်ဖြစ်တယ်။နောက်ကဂူသမားညူအာတပ်ဖြစ်တယ်။ပွဲကတော့ဒီဘရာဇီးလို့တော့ပုံပြက်ပန်းပြက်တော့ဖြစ်မှာတော့မဟုတ်ဘူး။သို့တော်လည်းအပီးသတ်မှာတော့ကျွန်တော်ထင်တယ်ဂျာမနီရဲ့ချန်ပီယံဖြစ်သွားမယ်
။ပြီးခဲ့တဲ့ဆီမီဖိုင်နယ်မှာဂျာမနီကအေရှန်ဘရာဇီးကိုဂိုးပြတ်နဲ့နိုင်ထားတာကြောင့်ဒီပွဲမှာဂျာမနီကပို့ပြီးတော့ရေပန်းစားနေပါတယ်။ဂျာမနီကွင်းလက်လူရှဝိုင်းစတိုက်ကတော့သူတို့မှာအတွေ့အကြုံရဲ့ကစားသမားတွေရှိတဲ့အတွက်ဒီပေါ်မှာဖိအားနေလည်းမခံစားရဘူးဆိုပြီးတော့ပြောလိုက်ပြီးဂျာမနီနီးပြယာကင်လိုပြောတာကတော့
Spiel absolut auf Augenhöhe klar. Wir haben glaube ich das richtige Maß an Selbstbewusstsein.
နဲ့တင်းစလုံးကအတူတူပါပဲ။ကျွန်တော်တို့မှာ final ပွဲအတွက်လိုအပ်တဲ့ယုံကြည်မှုရှိတယ်လို့ထင်ပါတယ်။အာဂျင်တီးနားဘလောက်ကောင်းလဲဆိုတာလည်းသိပါတယ်။သူတို့ကိုလည်းလေးစားပါတယ်။ဒါပေမဲ့ကျွန်တော်တို့ပုံမှန်ခြေစွမ်းအတိုင်းကစားနိုင်မယ်ဆိုရင်ကျွန်တော်တို့နိုင်ပါပါ
။ဂျာမနီနဲ့အာဂျင်တီးနားနှစ်သင်းဟာကမ္ဘာဖလား final မှာဒါ3ချိန်မြောက်တွေ့တာဖြစ်ပြီးတော့1986တုန်းကအာဂျင်တီးနားက3-2နဲ့နိုင်ပြီးတော့1990မှာဂျာမနီကတကူးကူးမရှိနဲ့နိုင်ထားတာပါ။အဲနောက်2006နဲ့2010ကမ္ဘာဖလား quarter final မှာတွေ့ခဲ့ပြီးတော့ဂျာမနီကနှစ်ပွဲစလုံးကိုနိုင်ခဲ့ပါတယ်။ဒီပွဲနဲ့ပတ်သက်ပြီးမြမလက်ရွေးစဉ်ဂိုးသမားဟောင်းဦးတင်အောင်ကိုမေးကြည့်တဲ့အခါမှာတော့
ခြေရဆိုတော့ဂျာမနီကတားတယ်ဂျာမနီတိုင်းပဲလို့ပဲအင်္ဂါအတွက်တယ်ဒီကစီမီဖိုက်တဲ့ကစားသွားတဲ့ခြေရသူတကယ်ကောင်းတဲ့ခြေပဲချက်ပေါက်တာတဲ့တကူရတချက်ပေါက်တာနဲ့ဟိုအစအဆုံးသက်တာဒီပါတယ်ရောအခုပြေးကြတယ်လေဆိုရပြီးတော့တိတ်ပြော်ဒီကွာပါဘူးတကူနှစ်ကူပဲအများဆုံးတကူနှစ်ကူပဲနှစ်ကူဆိုတာအများဆုံးပဲ
တခါမြမလည်းရွေးစဉ်အတင်းရဲ့နီးပြဟောင်းလည်းဖြစ်လက်ရှိကမ္ဘောဇာအတင်းရဲ့အုတ်ချုပ်သူဟောင်းဥခမောင်ကျိုင်သုံးသက်တာကတော့
ဟိုတပင်းလုံးချုပ်ရင်တော့ဂျာမနီကနည်းနည်းလေးပါမယ်လို့ထင်တယ်။တင်းပဲလည်းလည်းကောင်းတယ်။အင်ဒီဗီဒူအယ်လည်းအတွေ့အကြုံရှိရတယ်များ။အာဂျင်တီးနားကတော့လာခွက်လည်းကောင်းတာပေါ့။တော့တော့လည်းစိတ်သက်ပိုင်းဆိုင်ကြတော့တပင်းလုံးစိတ်သက်ကိုအဂျာမနီကိုစိတ်မမေ့ဘူးလို့ကျွန်တော်ဂျာမနီကပိုကောင်းတယ်အာဂျင်တီးနားလည်းကစားပါတဲ့လူတွေအများကြီးလည်းလေကချောက်ရပါပါ။အဲတော့အာဂျင်တီးနားကိုလည်းချောက်မတော့ပါဘူး။ဒါပေမဲ့ဟိုခြုံကြည့်လိုက်လို့ရှိရင်ဂျာမနီရသွားနိုင်တယ်လို့ဒီနေ့လေဂျာမနီကိုဟိုအသာပေးပြောလိုက်တာ။အာဂျင်တီးနားလည်းဟိုပွဲကျင်တွေကဂိုးဆာရပါရင်တမျိုးဖြစ်ပါဘူး
။ဂျာမနီနိုင်ငံဟော်ဒန်ဟာဂန်ကစရန်ဂတီတဘာဝဥယျာဉ်မှာရှိတဲ့စင်ကလေးနယ်လီကလည်းဂျာမနီအစ်စ်အနိုင်ရမယ်ဆိုပြီးတော့ဟောဂိန်းထုတ်ထားပါတယ်ဆိုတော့ဂျာမနီကပဲတောင်အမေရိကမြေမှာပထမဆုံးအောင်ပွဲခံတဲ့အသင်းဖြစ်မလားဒါမှမဟုတ်လီယိုနယ်မက်ဆီကပဲသူတို့ရဲ့အခါအသီးဆုံးပြိုင်ဘက်ဖြစ်တဲ့ဘရာဇီးမြေမှာအောင်ပွဲခံသွားမလားဆိုတာကတော့ဒီကနေ့ညမှာမလွတ်တမ်းစောင့်ကြည့်ကြရမှာဖြစ်ပါတယ်ဗျာ PO ကနေတနင်္ဂနွေနေ့မနက်ဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုတစ်ခါတော့အပတ်စဉ်မျက်မှောက်ရေးရာ30ချက်အစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်ဘိမင်းဖြစ်နာမည်ကြီးခဲ့တဲ့ပုဂ္ဂိုလ်တွေခွဲလွန်သွားကြပြီမဲ့မွေးစေးလုပ်ငန်းဟာမြန်မာပြည်မှာရှင်သန်ကြီးထွားနေပါတယ်တူတွေတစ်ဖွဲ့တည်းကိုတရားခံသတ်မှတ်ပြီးရေးယူနဲ့ဖြေရှင်းနိုင်တဲ့ပြဿနာမဟုတ်ကြောင်းဥအောင်ခင်နဲ့ကိုကျော်သိန်းတို့ကအခုလိုသုံးသပ်တင်ပြထားပါတယ်ခင်ဗျာ
တရုတ်ပြည်တွင်းစစ်မှအရေးကြီးလို့ရှမ်းပြည်နယ်မှာ1951ကဝင်ရောက်ခိုးလုံတဲ့KMT တရုတ်တိုင်းအချို့ကစတင်ခဲ့တဲ့ ဘိန်းလုံငန်းဟာအခုအထိရှင်သန်နေတော့ဖြစ်ပါတယ်။အနည်း60ကျော်ကာလမှာမွေးရစီတရခံအဖြစ်နာမည်ကြီးခဲ့သူတွေကွယ်လွန်သွားကြပေမဲ့မွေးရစီထုတ်လုပ်မှုဟာတိုးပွားနေပါတယ်။တကယ်တော့ဘိန်းထုတ်လုပ်မှုတိုးပွားလို့သာဘိန်းဘီရင်တွေပေါ်လာတာဖြစ်လို့သူတို့မရှိလဲဘိန်းအထွက်တိုးနေပါတယ်။ရှမ်းပြည်နယ်ကတိုင်းရင်းသားတွေစီးရင်မွေးတင်းနေလို့ဘိန်းဆိုင်ရတာလို့ရှမ်းမွေးရစီနေနေအဖွဲခေါင်းဆောင်ဦးခွန်ဆိုင်ကပြောပါတယ်။ရှမ်းပြည်နယ်မှာမြို့နယ်55ခုရှိတဲ့အနေနဲ့ဝ၄မြို့နယ်နဲ့ကိုးကန့်၃မြို့နယ်စုစုပေါင်း9မြို့နယ်မှာသာဘိန်းဆိုင်ပြုံးမှုကင်းရှင်းပြီးကျန်းတဲ့48မြို့နယ်မှာအနည်းနဲ့အများဘိန်းဆိုင်နေတော့ပဲလို့ဥခွန်ဆိုင်ပြောတာကိုဇူလိုင်လ၁ရက်နေ့ထုတ်ရှမ်းတန်တော်စစ်မှာဖော်ပြပါတယ်။အစိုးရတပ်ပြည်သူ့စစ်တွန်လိုင်းရေးတပ်ဖွဲ့တွေကိုစစ်ကြီးမပေးဘူးအလူအတမလုပ်ဘူးဆိုရင်ဘိန်းမဆိုင်ပဲစိုက်ပျိုးလုပ်ကင်စားတော့နိုင်တယ်လို့ဆိုပါတယ်။လည်းနဲ့ကိုင်ပရိပက္ခကြောင့်စည်ရင်တွင်နစ်လာတဲ့ရှမ်းပြည်သူလူထုဟာဘဝရည်ရည်အတွက်ဘိန်းဆိုင်နေကြရတာဖြစ်ပါတယ
်။မူရစေကြောင့်တိတ်ခါကြစရာဖြစ်လာရင်အစိုးရကတရားခံရှာပြီးအပြစ်ပေးလေရှိပါတယ်။ဘိန်းပြင်းဖြစ်နာမည်ကြီးတဲ့လော်စစ်ဟန်ကိုထိုင်းအစိုးရကဘန်ကောက်မှာ1983ခုနှစ်ကဖမ်းဆီးပြီးရန်ကုန်ကိုပို့ပေးပါတယ်။လော်စစ်ဟန်ထောင်ကြပေမဲ့စစ်ကောင်းဆောင်ဘိုင်းနဲ့အဆင်ပြေတော်မှုတရားဝင်စီးပွားရှာခွင့်ရတဲ့အတွက်ဂရေကျွဲတထေးကြီးဖြစ်လာပါတယ်။လော်စစ်ဟန်လိုပဲပြည်သူစစ်ဘဝကဘိန်းပြင်းဖြစ်လာတဲ့စိုင်းတော်ခန်းကတော့ဇက်သိမ်းမကောင်းပါဘူး။2011ကမဲခေါင်မြစ်ကျောင်းမှာပြုတ်သင်းမောသား73ဦးအသက်ခံရမှုဟာပြုတ်အစိုးရတိတ်ခါကြစရာဖြစ်လာလို့မဖြစ်မနေတရားခံရှာရပါတယ်။ဒီအချိန်မှာဘိန်းရစာဖြစ်နေတဲ့စိုင်းတော်ခန်းနဲ့အပေါင်းပါတွေကိုလာဝနိုင်ငံမှာဖမ်းဆီးပြီးယူနန်ကိုပို့လိုက်ပါတယ်။နော်ခန်းနဲ့အဖွဲ့ကိုတည်တံ့ပေးနိုင်လို့ပြုတ်အစိုးရကျဉ်တ်သွားပေမဲ့မူရစေရေစီးကျောင်းကတော့ပုံမှန်အတိုင်းပြန်ပြီးစီစင်းနေပါတယ
်ဈေးကွက်စီးပွားရေးခေတ်မှာပြည်သူစစ်နဲ့အစိုးရတပ်ဟာမွေးရစေးနဲ့ရံပုံငွေရှာကြပါတယ်ကုခိုင်မြို့နယ်မှာမွေးစေးစခန်းဘုံတစ်ခုဗမ်းမိတာကိုလွန်ခဲ့တဲ့နိုဝင်ဘာလ17ရက်နေ့ထုတ်အစိုးရသတင်းစာတွေမှာဖော်ပြပေမဲ့မုံစီပြည်သူစစ်ရဲ့ဘိန်းချက်စခန်းဖြစ်တာကိုတော့ကွယ်ခွက်ထားပါတယ်ပြည်သူစစ်ကိုတရားခံရှာတာမျိုးမလုပ်ချင်တာထင်ရှားနေပါတယ်ဒါပေမဲ့ရာဘကောစိတ်ကြွစီထုတ်လုပ်တာဟာဘိန်းဆိုင်တာတဲ့ပူဆိုးတယ်လို့ဥခွန်ဆိုင်ကဆိုပါတယ်။ငွေရင်းရှိတဲ့တသေးတွေကရာဘကိုထုတ်လို့ရောင်းချပြီးပြည်သူလူထုကစားသုံးတာဖြစ်တဲ့အတွက်လူအဖွဲ့အစည်းတစ်ခုလုံးကိုယိုယွင်းပျက်စီးစေတဲ့ငွေရစီအမျိုးအစားဖြစ်တယ်လို့ဆိုပါတယ
်။တရုတ်အစိုးရဖိအားပေးမှုကြောင့်ကိုးကန့်နဲ့ဝါဒေသမှာဘိန်းမဆိုင်တာနှစ်တော်ကြာပြီဖြစ်ပေမဲ့ဘိန်းအထွက်တိုးနေပါတယ်။အကြောင်းကတော့အစိုးရတပ်နဲ့ပြည်သူစစ်ချုပ်ကံရဒေသတွေမှာဘိန်းဆိုင်ပြိုးမှုတိုးပွားလာလို့ဖြစ်ပါတယ်။ရှမ်းပြည်နယ်မှာတင်ပြည်သူစစ်ပေါင်း100ကျော်ရှိပြီးအပြိုင်ဆိုင်ရန်ပုံငွေရှာကြကြောင်းသိရပါတယ်။ပြည်သူစစ်ရဲ့တာဝန်ဟာအစိုးရပေါ်လစီနဲ့ကျန့်ဖွန့်ပါတီကိုထောက်ခံဖို့သာဖြစ်ပါတယ်။တချို့ဆိုရင်ပြည်နယ်လွှတ်တော်နဲ့အမျိုးသားလွှတ်တော်မှာကိုယ်စလဲတွေဖြစ်နေကြပါတယ်။ကျန့်ဖွန့်ပါတီဝင်လွှတ်တော်ကိုယ်စလဲဦးကျော်မြင့်ခေါ်ဂီဟောင်ကျင်းရဲ့ပြည်သူစစ်ကြီးစိုးတဲ့နန့်ခမ်းမြို့နယ်မှာမူရစီရောင်းဝယ်သူတွေနေ့စဉ်တိုးပွားနေကြောင်းလွန်ခဲ့တဲ့မေလ15ရက်နေ့ထုတ်ရှမ်းတန်တော်ဆင့်တည်င်းမှာဖော်ပြပါဗ
ျ။ဒါပေမဲ့ရှမ်းပြည်နယ်ကမူရစီလုပ်ငန်းကိုငွေရင်းထောက်ပတ်ပြီးချိုးကင်နေသူဟာတိုင်းရင်းသားလက်နက်ကိုင်မဟုတ်ပဲပြည်ပကတရုတ်တွေသာဖြစ်တယ်လို့ Transnational Institute ကဆိုပါတယ်။ပြည်ပအခြေစိုက်တရုတ်တွေကငွေကြေးထောက်ပံ့ပြီးပြည်တွင်းလက်နက်ကိုင်ကမူရစီထုတ်လုပ်နိုင်မဲ့နေရာဒေသကိုဖန်တီးပေးတဲ့အတွက်မွေးစေးလုပ်ငန်းတက်ဆိုးရှိနေတာဖြစ်ပါတယ်။မွေးစေးလုပ်ငန်းဟာအမြတ်အစွန်းများတဲ့အတွက်စစ်ဘူးနဲ့အရက်ပဲအရာရှိတွေငွေရှာတဲ့လုပ်ငန်းဖြစ်လာပါတယ်။ဒေသခံနိုင်ငံရေးသမားအစိုးရအမှုတန်းစစ်ဘူးပြည်သူစစ်တိုင်းနာလက်နဲ့ကိုင်ပြည်ပအခြေစိုက်တရုတ်စစ်ဘောရေးသမားစတဲ့လူသားသားတွေအားလုံးမွေးစေးလုပ်ငန်းမှာပါဝင်ပတ်သက်နေပြီးအဖေးအယူလုပ်နေကြတာမို့တူဒီတဖွဲ့ဒီကိုအပြစ်ပုံချပြီးတရားခံရှာတာမျိုးမြန်မာပြည်မှာလုပ်လို့မရှိပါဘူးမူရစေးပြည်တနာဟာတိုင်းရင်းသားတို့ရဲ့နိုင်ငံရေးနဲ့စီးပွားရေးပြည်တနာဖြစ်တာမို့အမျိုးသားပြန်လည်တင့်မြတ်ရေးရယူပြီးနိုင်ငံရေးပြည်တနာကိုဖြည့်ရှင်းနိုင်မယ်နှစ်ပေါင်းများစွာဆင်းရဲမွဲတေးနေတဲ့ပြည်သူလူထုကိုဝမ်းစာဖူအလုံးအောင်ကူညီနိုင်မယ်တရားဥပဒေနဲ့ထိမ့်သိမ်းကိုကဲမယ်ဆိုရင်တော့မူရစေးပြည်တနာကိုဖြည့်ရှင်းနိုင်လိမ့်မယ်လို့ဥက္ကဋ္ဌဆိုင်ကမှတ်ချက်ချသွားပါတယ်ခင်ဗျာ
ဦးအောင်ကင်းစီစဉ်တင်ဆက်တဲ့အပတ်စဉ်မြန်မာပြည်ရာ30ချက်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတစ်ခါတော့ဒေါ်လာလာသန်းစီစဉ်တင်ဆက်တဲ့ American Indian 3 3အင်္ဂလိပ်စာသင်ခန်းစာစီစဉ်ကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
။ဒီသတင်းပါသတ်တယ်လို့ဒီပေးရတဲ့ kill ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမအဦးဆုံး
time to kill
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက T I M E time ကအချိန် T O 2 K I L L to kill ကတတ်ဖို့ဆိုတော့စကပိုက်ထုံးရဲ့လုံောက်ဒီပေးကတော့တတ်ဖို့အချိန်ရှိတာဖြစ်ပါတယ်ဒီအသုံးရဲ့ idiom အဓိပ္ပာယ်ကလူတူးမှာဖြုံးမှုအချိန်ရှိတာချင်းတွေပိုနေတာကိုဆလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Gobi ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ Since we have time to kill before the movie let's go to the tea shop
ရုပ်ရှင်ပြဖို့မတိုင်မီကျွန်တော်တို့အချိန်ဖြုံးမှုရှိနေတော့လက်ဖေးဆိုင်သွားရအောင်ဗျာလို့ထိပေးရပါတယ် George Gobi ရဲ့ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ Since we have time to kill before the movieLet's go to the tea shop.
Ku selet tin pya pi me idiom atung ga ro
dressed to kill.
Phit par de sa long paung ga D R E S S E D dress ga D R E S S so de ang ji lo adeibe ya de sa long ga sin tit la bi D R E S S E D dress ga ro ang ji wit da T O 2 K I L L to kill a tap pho so ro sa kwai khun ye long ga adeibe ga roတပ်ဖို့အင်ဂျီဝစ်တာပေါ့ဒီအသုံးကိုရှင်းပြရမယ်ဆိုရင်တော့ကျမတို့မြန်မာပုံပြင်တွေမှာအုံမာဒန်နီဆိုတဲ့အမျိုးသမီးလေးကလှလွန်းလို့မြင်လိုက်ရတဲ့ဘီရင်ကြီးကမူးမေ့သွားတယ်ဆိုလိုပါပဲအင်ဂျီဝစ်အလှဆင်ထားတာခေစကားရအပြတ်မိုက်နေတယ်ဆိုတော့လူတစ်ဖက်သားဆွဲမက်စရာအပြန်စားဖက်ရှင်အင်ဂျီတွေဝစ်ဆင်ထားတာတွေ့လိုက်တဲ့လူကလည်းဟာလှလိုက်တာပါလားအသက်ရှူရသွားသလားလို့ထင်မြင်ရအောင်ပဲလာလို့နေတာကိုလေဆိုလိုတာဖြစ်ပါတယ်။ဒါကြောင့်ဒီ idiom အဓိပ္ပာယ်ကတော့တိတ်ကိုစတိုင်ကြကြလှလှပပ fashion ကြကြဝစ်စင်ထားတာကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Gobi ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ Wow, look at Sally. She's dressed to kill in the latest designer clothes.
ဟာ Sally ကိုကြည့်စမ်းပါဗျာ။နောက်ဆုံး designer အင်ဂျီပုံစံတွေနဲ့ဝတ်ထားတာပြန်နေတာပဲလို့ထိပေးရပါတယ်။George Gobi ရဲ့ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ Wow, look at Sally. She's dressed to kill in the latest designer clothes.
ခုနောက်ဆုံးတင်ပြပေးမှာကတော့
Kill two birds with one stone.
ဖြစ်ပါတယ်။စာလုံးပေါင်းက K I L L kill ကတတ်တာ T W O 2ကနှစ်ခုနှစ်ကောင် B I R D S birds ကညက်တွေးWITH with ကနှစ် ONE one ကတခု STONE stone ကဂဲ one stone ကဂဲတလုံးဆိုတော့စကပိုက်ထုံးရဲ့ဓာတ်ရိုက်ဒီဘက်ကတော့ဂဲတလုံးပြစ်ပြီးညက်နှကောင်ကိုတတ်လိုက်တာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးရဲ့ idiom အသေးပဲကလည်းရှင်းပါတယ်အလုပ်တစ်ခုလုပ်ရမှာတစ်ချိန်နဲ့အချို့နှစ်ရက်အောင်မြင်မှုနှစ်ရက်ကိုခံစားလိုက်ရတာကိုဆိုလိုတာဖြစ်ပါတယ်ကျမတို့မြန်မာမှာဆိုရင်တော့တစ်ချက်ခုနှစ်ချက်ပြကုသိုလ်လေးရဝင်လေဝါစသဖြင့်အသုံးတွေနဲ့ဆင်တူတယ်လို့ဆိုရမှာပါဒီအသုံးနဲ့ပတ်သက်လို့ George Gobi ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ Exercising is good for you as you're killing two birds with one stone You stay healthy and also stay trim
လေ့ကျင့်ခန်းလုပ်တာဟာလူတူးတွေတစ်ချက်ခုတ်နှစ်ချက်ပြအကျိုးရှိတယ်လို့ဆိုရမှာပါတစ်ချိန်ထဲမှာပဲကြမ်းလဲကြမ်းပါတယ်ပမိန်ပါပါလဲရှိစီတယ်လို့ထိပ်ပေးရပါတယ် George Gobi ရဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
Exercising is good for you